မဆန္ဒလွန်ရှင်မနေ့ကပဲပေါ့နော်ဒီဘာမကမ်ပိန်း UK အဖွဲ့ရနေပြီးတော့ရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေနောက်ထပ်ဖြစ်လာနိုင်တယ်ဆိုတော့တုံသက်ချက်နဲ့ကြီးညာချက်တစ်စောင်ထုတ်လိုက်တယ်ပေါ့လေအဲ့တော့အဲ့ဒီကြီးညာချက်အပေါ်ရခိုင်ပြည်သူတယောက်အနေနဲ့ဘယ်လိုမြင်လဲရှင်သူတို့ပြောသလိုတကယ်ပဲအကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့များခံစားမိလား
ဘာလို့ဒီလိုအကြမ်းဖက်မှုဆိုတာကလက်နက်ရှိတဲ့လူတွေလုပ်တဲ့အလုပ်ပဲလေပြောမယ်ဆိုလို့ရှင်ဆိုတော့အရင်ကတော့လက်နက်ကင်ကတစ်ခုပဲရှိတယ်အခုကတော့စစ်တပ်ကရောက်သွားပြီဆိုတော့လက်နက်ကင်ကနှစ်ဖက်ဖြိုးသွားတဲ့ခါကျတော့အကြမ်းဖက်မှုကပိုဖြစ်လာဖို့ပဲရှိတယ်ရောက်သွားဖို့တော့မရှိဘူးလို့မြင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒါနဲ့ဆက်ဆက်ပြီးပြောရမယ်ဆိုလို့ရှိရင်ဒီပြီးခဲ့တဲ့အရင်ဩဂုတ်လ10ရက်နေ့မှာပေါ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဒီရခိုင်တိုင်းရင်းသားတွေရဲ့လုံခြုံရေးအတွက်လှုပ်ပေးနိုင်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်ဆိုပြီးတော့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောခဲ့တယ်ပေါ့နော်နောက်တရက်နှစ်ရက်အတွင်းမှာပဲဒီရခိုင်ပြည်နယ်လုံခြုံရေးအတွက်တပ်အင်အားတွေတိုးမြင့်ချထားလိုက်တယ်ဆိုပြီးတော့ကာကွယ်ရေးဝန်ကြီးဌာနကတခါကြေညာလိုက်ပြန်တယ်ဆိုတော့ဒီနှစ်ခုဆက်ဆက်မှုရှိရလို့ထင်လားအဲ့ဒီအပေါ်မှာရောဒီရခိုင်ပြည်သူတယောက်အနေနဲ့ဗာများပြောချင်တာရှိလဲရှင
်ကျွန်တော်တို့အမြင်တစ်ခုတည်းပြောရရင်တော့ဆက်ဆက်မှုရှိရလို့မြင်တာပေါ့နော်အဲ့လဲဆိုတော့စစ်တပ်ကလည်းသူ့မှာညှော့လာတဲ့အာဏာပါဝါအတွက်ကျွန်တော်တို့ရခိုင်ပြည်ရလို့မဟုတ်ဘူးပေါ့အချားဒီနဲ့ဇက်တွေဟောရောပေါ့အဲ့ဒီမှာသူတို့အာနာထိမ့်သိမ်းထားခြင်းနဲ့ဟာတွေရှိနေတယ်လို့ကျွန်တော်တို့ထင်တာပေါ့လေဆိုတော့တစ်ဆက်ထဲမှာပဲဒီခါဒီမှာလည်းအခုလိုမငြိမ်မသက်မှုတွေဖြစ်တာနဲ့တပြိုင်နက်ဒေါက်တာအေးမောင်နဲ့တက်မတော်နဲ့အပိုင်းတော့ကျွန်တော်မသိပေမဲ့သူတို့နှစ်ယောက်နှစ်ခုကတော့အထူးဆက်ဆက်မှုရှိတယ်လို့ထင်တာပဲကျွန်တော်ကတော့လေ
ဟုတ်ကဲ
့အဲ့လိုဆိုတော့ကျွန်တော်တို့ဒီဗမာပြည်မှာစစ်အာဏာရှင်အုပ်စုကဘယ်လောက်ရှိပြီလဲစစ်တပ်ရှိလို့ဒါအေဂျင့်ကြီးဆိုလို့ရှင်ကတော့ကျွန်တော်တို့အေဂျင့်ကကြာလာပြီပေါ့အခုကစစ်တပ်ဝင်လာရင်ကတော့ပုံပြီးရှုပ်ဆိုးပဲရှိတယ်ပြီးတော့ဒေသခံတွေပေါ့အရင်တော့ကတော့ RSO ပေါ့ပါညာတာကဒီဒီအကြမ်းဖက်အဖွဲ့ကိုပဲကြောက်ရတယ်အခုစစ်တပ်ကပါလာပြီးဆိုတော့နှစ်ဖက်ကိုကြောက်ရမယ်လေဘာလို့ဆိုသူတို့မှအလက်နဲ့တင်နေလေဒီသခံတွေမှာဘာမှမရှိဘူးလေ
ဟုတ်ကဲ့ဒီစကားနဲ့ခက်ဆင်ဆင်ပါပဲဒီမြန်မာနိုင်ငံမှာဒီစစ်အုပ်ချုပ်ရေးဒီစစ်အစိုးရလက်အောက်ကနေလွတ်မြောက်ဖို့နှစ်ပေါင်းများစွာလူပေါင်းများစွာအသက်တွေပေးပြီးတော့ကြိုးစားခဲ့ရတယ်တချို့လူတွေဘဝတွေပြတ်ခဲ့ရတယ်တချို့ဆိုတိုင်းပြည်အနေနဲ့ထွက်ခွာသွားရတယ်ပေါ့အဲ့တော့အဲ့လိုကြိုးစားခဲ့တဲ့စစ်အုပ်ချုပ်ရေးကိုအခုရခိုင်ပြည်နယ်မှာပြန်အသက်သွင်းဖို့ကြိုးစားနေတယ်ဆိုပြီးတော့ဝေဖန်သူတွေကလည်းရှိနေတယ်ပေါ့နော်အဲ့ဒီဝေဖန်ချက်ကိုရောဒီရခိုင်လူမျိုးတယောက်ရခိုင်ပြည်နယ်ထဲမှာနေတဲ့သူတယောက်အနေနဲ့ထောက်ခံခြင်းသလားငင်းပယ်ခြင်းသလားရှင
်ဒီစကားလုံးတွေတခုနဲ့ပဲပြောရင်တော့ဒေါက်တာအေးမောင်ကကြားပြီကိုအသက်သွင်းတာမဟုတ်ဘဲနဲ့ကြားကိုအတောင်ချက်ပေးနေတယ်လို့ကျွန်တော်မြင်ကျွန်တော်တို့ကတော့အဲ့လိုမြင်တာပဲလေကျွန်တော်တို့ကမကြိုက်ပါဘူးတကဘာလုံးမှာရှိတဲ့နိုင်ငံတွေပေါ့နော်အနာချင်းစနစ်အောက်ကနေရုံးထွက်ဖို့ကြိုးစားကြတယ်အလူတွေသေးကြတယ်ဟိုစီးပွားရေးတွေတက်ကြတယ်ဟိုအကုန်လုံးအဆုံဆုံးဖြစ်နေပြီးတော့ဒီလိုတုံ့ပြန်ပြီးတော့ဖြစ်နေတာမှာဆိုတော့ဒေါက်တာအေးမောင်ကတော့ဗကိစ္စနဲ့ဒီစစ်တပ်ကိုခေါ်ပြီးတော့လှုပ်လဲတော့ကျွန်တော်နားမလည်နိုင်ဘူးပေါ့နော်သူ့ရဲ့ဒီပါဝါကိုသူပြချင်နေနေသလားသူနဲ့ NLD နဲ့လည်းသိအဆင်မပြေတဲ့ခါကျတော့ဒီအစိုးရကိုကြော်ပြီးသူလှုပ်ပြသလားအဲ့လိုမျိုးဆိုရင်တော့သူ့သမိုင်းကမကောင်းဘူးလေနော်ကျွန်တော်တို့တကယ်ခံစားပါတယ်ဒီကိစ္စကိုလေဆိုတော့ကျွန်တော်မြတ်တက်မလို့ဆိုတာလေပြောလို့ရှိရင်တကယ်ပဲရခိုင်ပြည်ကိုတကယ်ပဲစိတ်ရင်းစင်ရနဲ့ကူညီဖို့လာသလားသူတို့ဒီရခိုင်ပြည်ရဲ့လုံခြုံရေးကိုတကယ်တောင်းယူချင်နေသလားဆိုလို့ရှိရင်သူတို့ဗမာပြည်မှာရှိတဲ့သူတို့ရဲ့လူမျိုးတွေကတော့သူတို့ဒုက္ခပေးနေတဲ့ကိစ္စကိုရခိုင်ပြည်ကတော့တိတ်တန့်ကွက်ပြီးတော့တနေရာကအသဘောပေါက်စရာအကြောင်းတော့မရှိဘူးလို့ထင်တယ်လေ
ဟုတ်ကဲ့ရှစ်လပိုင်း9ရက်နေ့မှာပဲဒီကြောက်ဖြူမျိုးနဲ့ဒေသခံတွေကတခါကြီးညာချက်တစ်စောင်ထုတ်ပြီးတော့ပြည်내အစိုးရအဖွဲ့ကိုတိုက်တွန်းလိုက်တာရှိပါတယ်။ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နဲ့ရသေးတောင်မျိုးနယ်တွေမှာနေထိုင်တဲ့တိုင်းရင်းသားတွေမိမိကိုယ်ကိုကာကွယ်နိုင်ဖို့အတွက်ပြည်သူစစ်တရက်အမြန်ဆုံးဖွဲ့စည်းပေးဖို့ဆိုပြီးတော့ပေါ့နော်။အဲ့တော့တကယ်ပဲအဲ့ဒီဒေသတွေမှာပြည်သူစစ်ဖွဲ့ဖို့လိုအပ်တယ်လို့ထင်သလားရှင်မတ်ဆန္ဒလွင်ဘာများပြောချင်ပါလဲ။
အဲ့ဒီအပိုင်းကျတော့ကျွန်တော်ကသိကလေးရမဖြစ်ဘူးနော်ဘာလို့ဆိုတော့သူကတစ်ဖက်တည်းဖြစ်နေတာမဟုတ်ဘူးနှစ်ဖက်ဆိုတဲ့အခါကျတော့နှစ်ဖက်မှာလည်းလုံခြုံရေးလိုအပ်နေရရှိရလေဒီအစိုးရနဲ့ပေါင်းတဲ့ပင်ကလီတွေဘက်မှာလည်းတက်ခံရတဲ့ဟာတွေရှိနေတဲ့အပိုင်းပေါ့နော်ဆိုတော့အဓိကတော့ရခိုင်ကအဲ့ဒီနေရာမှာလူနေစုပေါ့နော်အခုဥမာချင်းခွေရေခတ်ဟိုဖားချံငါချာကစအဆင်မပြေတဲ့အခါကျတော့ဒီတက်ခံတွေရဲ့ဒုက္ခကတော့တော့မသိဘူးဆိုတာတော့ထင်ရှားမြင်နေရတာပဲလေဘာလို့ဆိုတော့လက်နက်ဆိုင်ဖွဲ့မယ်ဆိုလို့ရှိရင်လည်းပဲတော်စီစနစ်ကြကြနဲ့တည်တည်ချာချာ လို့လုတ်ပေးနိုင်လဲဆိုတဲ့ဟာကရော့အင်းဟိုဟာလာဒီလက်နက်ကိုထောင်ထားမင်းတို့ပါကွယ်ဖို့ဆိုတာတော့ဒါကတော့တိတ်မဖြစ်နိုင်ဘူးလေဘယ်လို့ဆိုတော့နှစ်ဖက်မှာတယောက်တစ်ယောက်မယုံကြည်တဲ့ဟာဒီရှိနေတဲ့အခါကျတော့ပြဿနာလည်းရှိနိုင်တယ်လေ
ခုလိုမျိုးရခိုင်ပြည်နယ်ထဲမှာအခြေအနေတင်းမာနေတဲ့အရာကိုတဲ့ short မချနိုင်ဘူးဆိုရင်တော့နောက်ထပ်ကြီးမားတဲ့အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်လို့ဘာမှ campaign UK ရထုတ်ပြန်ချက်မှာဖော်ပြထားတယ်ပေါ့နော်အဲ့တော့သူတို့ပြောတဲ့အခြေအနေတင်းမာနေတာကို short မချနိုင်ရင်ဆိုတဲ့ကိစ္စမှာဘလို့ short ချတာဟာအကောင်းဆုံးနည်းလမ်းဖြစ်မယ်လို့များထင်လဲရှင်နှစ်ဖက်အထီးအခိုက်အနည်းဆုံးဖြစ်အောင်ပေါ့လी
အဓိကကတော့ဒီအစိုးရမှာအာဏာအပြည့်အဝရှိဖို့လိုအပ်တယ်ပေါ့နော်ဒါပေမဲ့အစိုးရရဲ့လက်အောက်မှာလည်းလက်နက်ကင်တဲ့အင်အားပေါ့နော်ခါရီကမရှိတဲ့ခါကျတော့အဲ့ဒါကလည်းအခက်အခဲဖြစ်စီတာပေါ့နော်တကယ်လို့များအစိုးရကနေတိုက်တိုက်ဆင်ပတ်ပြီးတော့ပေါ့နော်လက်နက်ကင်အင်အားတွေကိုသူတို့ပိုင်ဆိုင်မယ်ဆိုရင်လို့ရှိလို့ရှင်နောက်တစ်ပိုင်းကလည်းသူတို့တကယ်ကို strategy ကောင်းကောင်းနဲ့ဒီဟာကိုရှုပ်ကြိုင်နိုင်မယ်ဆိုလို့ရှင်တော့ရော့ကြနိုင်တယ်လို့မြင်တာပေါ့နော်အစွန်ရောက်တွေပါတယ်ဆိုတာကလည်းဘမာဒီဘက်ကအစွန်ရောက်တွေကတော့တအားကြီးအင်အားကောင်းတယ်လို့ကျွန်တော်အမှန်မြင်ပါဘူးဒါပေမဲ့ short တွေ့လို့တော့လည်းမရဘူးပေါ့အဓိကတော့ကျွန်တော်စိုးရိမ်နေရတော့အဲ့မှာဒေသခံပြည်သူအဲရခိုင်တိုင်းသားတွေထွက်ပြေးပြီးတော့ကျွန်တော်တို့ပြောတာကြားနေရပဲလေဟိုအိမ်ပေါ်ကနေအောက်မဆင်းရဘူးညဆိုလို့ရှင်ဟိုကင်းဆောင်ရတဲ့ကိုအိမ်ကိုကိုစတဲ့ဖြစ်ပေါ့နော်စုအိရတာမျိုးအဲ့လိုမျိုးတွေဖြစ်နေတဲ့ခါကျတော့ကျွန်တော်တို့လည်းတော်တော်သိရှင်းပါတယ်ဆိုတော့အစိုးရမှဒီဟာဒီပါဝါမရှိသမျှတော့ဒီဟာဒီဖြစ်နေအောင်ပါပဲအခုကကျွန်တော်မြင်နေရရင်တော့ဒီခိုင်ကြီးကဟိုကစားဖို့တစ်ခုလိုဖြစ်နေတယ်လို့ဒီနိုင်ငံရဲ့အာဏာပါဝါတွေနဲ့ပတ်သက်ပြီးတော့စေနာမရှိဘူးပေါ့ကျွန်တော်မြင်ရတော့လေအဲကြောင့်မလို့ဖြစ်နေတာအဲ့လိုကျွန်တော်အမြင်တယ
်အဲ့တော့ဒီလိုမျိုးအဖက်ဖက်ကအကြက်အတဲအခက်အခဲအနေရည်တွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာကိုဒီခိုင်ပြည်နယ်တဲကနိုင်ငံရေးပါတီတွေရဲ့ပြီးတော့ကိုရခိုင်တိုင်းရင်းသားအချင်းချင်းရဲ့ဟိုဘလို့သတိပေးစကားအမှားစကားလေးများပြောချင်တာရှိလဲရှင
်သူအကလေးကကျွန်တော်တို့ရခိုင်ဒေသကလမ်းမဆက်ွယ်ရေးလည်းရေးရလဲခက်တယ်အဲ့ဒီကြောင့်မို့ပညာရေးရလဲနှိမ့်ချတယ်ဒူလီရဲ့အတွေ့အခေါ်မှာလည်းအခုဖွင့်နေလာတဲ့အချိန်မှာအဲ့ဒီဟာနဲ့လိုက်နေတဲ့သူတို့အတွေ့အခေါ်အသိမရှိဘူးလို့မြင်တယ်လေအချိန်ထဲမှာပဲဒေါက်တာအေးမောင်ပြောလိုက်တဲ့စကားတွေကသူတွေကိုပညာရစေတဲ့ဟာမျိုးအတွေ့အခေါ်ကောင်းစေတဲ့ဟာမျိုးမဟုတ်ခင်းနဲ့အော်လူပိန်းကြိုက်တွေ့ကြရတယ်ရှောက်ပြောပြီးတော့တကယ်လည်းဖြစ်နိုင်တာလဲမဟုတ်ဘဲနဲ့အဲ့ဒီဟာမျိုးတွေပြောနေသမျှတော့ချက်ခိုင်းပြပါတော့ကောင်းတဲ့အလားအလာတော့မဖြစ်နိုင်ဘူးပေါ့စီးရုံးမှုလည်းမရှိနိုင်ဘူးပေါ့ဆိုတော့ထိတ်ပိုင်းကလူတွေရောတကယ်ပဲစိတ်နာရှိဖို့လိုတယ်လို့မြင်တယ်လေ
မဆန်တော့လင်းခုလိုဖြေပြတာကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်